မင်္ဂလာညနေခင်းပါသောရရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ၂၂ရက်တောက်ကြနေညနေခင်းဗီအိုအေမြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ8နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတို့မီတာ70စကိုနဲ့25ရူကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။
ဒီညနေခင်းစီစဉ်မှုကကျွန်မဆုမှာရှင်ကျွန်တော်အလင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့စီးရွားကနေမဲခင်တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းပြီးတဲ့နောက်ပိုင်းစစ်တီနေရာလောက်ခြံထားမှာဖြစ်တဲ့အကြောင်းသမရအင်ဒီတော်ကကြေညာလိုက်ပါတယ်မတိမငြိမ်ချင်းနေတဲ့ကြုံရရဲ့ရခိုင်ပြည်နယ်မှာဖွံ့ဖြိုးမှုတွေနဲ့ခွင်လန်းနေဖန်တီးနိုင်မှုစီးပွားရေးရရင်းနှီးမြှုပ်နှံကြဖို့နိုင်ငံတော
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ much of Rakhine's economic potential still remains.
ကုလမြေတော်ဆန်းစုကြည်ဖိတ်ခေါ်လိုက်တဲ့ရခိုင်ပြည်နယ်တွေကရင်းနှီးမြှုပ်နှံမှုတွေပေါ်မှာသုံးသက်ချက်အမြင့်သဘောထားတွေကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ဒီတိုင်းရင်းသားလက်နက်ကိုင်ဒေသတွေမှာဒီအပြစ်ရတစ်ဖက်သက်ရက်စဲထားချိန်မှာပဲအစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ NRPC နဲ့ MCA အပြစ်ရစာချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့ရှမ်းပြည်တွတ်တက်ရေးပါတီ SSPP ကကိုယ်စားလှယ်ဒီကနေ့နေပြည်တော်မှာတွေ့ဆုံကြတဲ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့တောက်ကြက်ညနေခင်းရဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မဆူမြတ်မို့လို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။စီးပွားနိုင်ငံနဲ့အမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းပြီးနောက်ပိုင်းစစ်တီနေရာလောက်ခြံထားမှဖြစ်တဲ့အကြောင်းသမရိုင်းပြည်တော်ကကြေညာလိုက်ပါတယ်။စီးပွားမှာငြင်းငြိမ်းထင်ထင်မှုတပ်ဖွဲ့ဝင်အနေချင်းကိုအချိန်တိုင်းတာတစ်ခုထိခြံထားမဲ့အကြောင်းအင်ပီရိုပြောခွင့်ရဆာရာဆန်ဒါစ်ကမနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပေမဲ့အသေးစိတ်ကတော့မပြောပါဘူး။ဒါကြလို့မှာတော့နောက်ဆုံးကျန်နေသေးတဲ့ AS Islam ဆွေးနွေးတွေကိုတက်ခတ်နေတဲ့ကတ်တပ်ဖွဲ့တွေကိုအကူအညီပေးဖို့စီးရီးယားမှာအမေရိကန်တပ်ဖွဲ့ဝင်2000လောက်ရှိနေပါတယ်။စီးရီးယားနိုင်ငံက AS အသွေးကြွတွေကိုအပိတန်ချေမှုနိုင်မှုမျှော်လင့်ချက်နဲ့ဧပြီလမှာနောက်ဆုံးထားပြီးစီးရီးယားကနေအမေရိကန်တပ်တွေအားလုံးပြန်ရောက်သိမ်းမယ်ကြောင်းပြည်ထောင်စုဒီဇင်ဘာလထဲမှာပဲရုပ်ထည့်ကြေညာထားပါဗျ။အမေရိကန်ကြေညာချက်ကြောင့်အမေရိကန်နဲ့ဥရောပမှာမိတ်ဆွေနဲ့ဝါရှင်တန်နိုင်ငံရဲ့တိုင်ဝမ်ကပါထောက်ခံသူတွေကြားမှာစိတ်ပြက်လက်ပြက်ဖြစ်ကြရပါတယ်။ဒါမှမဟုတ်ထွန်းနဲ့ယင်းနေသူ Republican ထက်လွတ်တော်မှတ် Lindsey Graham ဆိုရင်ကြာဘူးသမီးရဲမှာအညံ့ပြင်းဆုံးစဉ်းစားချက်တစ်ခုဖြစ်နေပြောဆိုခဲ့တာပါ။ CIA ကနေ American တပ်တွေအပိတန်ရုပ်သိမ်းလိုက်မယ်ဆိုရင် Assassin Group တွေပြန်ကောင်းတောင်းလာနိုင်တယ်လို့ကတ်တပ်ဝဝင်နေပေါ့တူရကီကတက်ခိုက်တာ Iran က CIA မှာပုံမှုအခြေခံတာမျိုးဖြစ်လာနိုင်တဲ့အကြောင်းယာယီကာဝဲဝန်ကြီး Patrick Shanahan ကလည်းလက်ခံထားတဲ့အကြောင်းထက်လွတ်တော် McGregor ကပြောဆိုထားပါတယ်
သမ္မတဒေါ်နယ်ထရမ့်ရဲ့နှစ်စီအကြံပေးတယောက်ဖြစ်သူ Roger Stone ကိုအထူးစုံစမ်းရေးမှုကရာဇဝဲမှုနဲ့တရားစွဲထားတဲ့မှုနဲ့ပတ်သက်လို့လူသိရှင်ကြားထောက်ဖို့ပြောခြင်းမပြုရလို့တရားရုံးကအမိန့်ထုတ်လိုက်ပါတယ်။သူ့ရဲ့အမှုကိုကင်တွယ်စစ်ဆေးနေတဲ့တရားသူကြီးအမျိုးသမီးရဲ့ရုပ်ပုံပေးမှတနက်ပြက်မှတ်လို့ပုံနဲ့တွဲပြီးတော့လူမှုကွန်ရက်ပေါ်မှာတင်ခဲ့တာကြောင့်ဂျာတာဘေးနေကတရားရုံးမှာခုလိုသူ့ကိုအမိန့်ထုတ်လိုက်တာဖြစ်ပါတယ်။အဲ့ဒီပုံတင်ခဲ့တဲ့အပေါ် Roger Stone ကတောင်းပန်ခဲ့ပေမဲ့သူ့ကိုပြောခြင်းရပြောခွင့်မပေးနိုင်တော့ဘူးလို့တရားသူကြီးကဆုံးဖြတ်ခဲ့ပါတယ်။ Stone ရဲ့လောရကခုခံခြေပါလို့မဖြစ်နိုင်ဘူးလို့သူ့ရဲ့ရှေ့နေကိုယ်တိုင်ကလည်းပြောကြားခဲ့ပါတယ်။2016သမ္မတရွေးကောက်ပွဲမတိုင်ခင်ကထရမ့်နဲ့ပြိုင်ဘက် Hillary Clinton ကိုထိခိုက်အောင်လို့ Hackery C ကနေ WikiLeaks ရရှိထားတဲ့ email တွေကို Trump စီယုံရေးတာဝန်ခံတွေနဲ့ပေါင်းပြီးရရှိအောင်စူးစမ်းမှုကြောင့်အထူးစုံစမ်းရေးမှု Robert Mueller က Roger Stone ကိုရာဇဝတ်မှုနဲ့တရားစွဲထားတာဖြစ်ပါတယ်
။အမေရိကန်နိုင်ငံထဲမှာချမ်ပတ်ဝါရာဇဝတ်နဲ့လူမျိုးများတည်ကြည်အောင်တက်ခတ်ဖို့ကြံစည်သူဖြစ်နေဆွဆွဲခံထားတဲ့အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့အတူကိုပြည်သူတရားစီရင်ရေးကအမှတ်ခံပေးဖို့ညှင်းဆန်းလိုက်ပါတယ်။ဆွဆွဲခံထားသူတရားလိုဘက်ကနောက်ထပ်အမှုတွေနဲ့တရားစွဲဆိုနိုင်မယ့်ချက်လက်တွေကိုတင်ပြနိုင်မယ့်သတင်းတစ်ပတ်အတွင်းခရစ်စတိုဖာပေါ်ဟတ်ဆန်ကိုအမှတ်ခံမပေးဘဲဆက်လက်ဖမ်းဆီးထားဖို့ဝါရှင်တန်ဒီစီနဲ့ကဲ့ရဲ့ရှိနေတဲ့မေရီလန်းပြည်နယ်ကပြည်သူတရားစီရင်ချားစတေးကမနေ့တုန်းကပဲဆုံးဖြတ်လိုက်တာပါ။တနင်္လာရှိသူကတော့မွေးစီဝါနဲ့လက်နက်တွေတွေ့ရှိမှုတွေနဲ့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။အမေရိကန်မှာရှက်ရှက်ပါပါမကြုံဘူးလားအပြစ်မဲ့အရသားမျိုးများကိုတက်ပြက်မဲ့အစီအစဉ်ကိုဖော်ထုတ်နိုင်ကြောင်းလဲတရားဝင်ကိုတင်ပြထားတဲ့မှတ်တမ်းတွေမှာဖော်ပြထားတာပါသူနေထိုင်ရာတိုက်ခန်းတွေမှာတနက်15လက်နဲ့တူထောင်နဲ့ချီတဲ့ကြီးစံတွေကိုရဲတပ်ဖွဲ့ကရှာဖွေတွေ့ရှိခဲ့တာလည်းဖြစ်ပါတယ်သူကဘာကြောင့်လဲစုံစမ်းထောက်လှမ်းခဲ့တယ်လဲဆိုတဲ့အကြောင်းရင်းကိုတော့အာနာဘိုင်ဒီဘက်ကပြောဆိုထားတာမရှိပါဘူးမနေ့တုန်းကအမေရိကန်ရှောက်လဲချက်ကိုတရားရုံးမှာကြားနိုင်ရမှာတော့အစိုးရရှင်နေဂျနီဖာဆိုက်စ်ကဟာဆန်ဘောလက်ရှိဆွဆွဲချက်တွေထဲလက်တွေ့မှာအစာပေါင်းများစွာပုံများတဲ့အမှုတွေရှိနေစေဖြစ်တဲ့အကြောင်းပ ပြောဆိုကြတာပါလူမျိုးကြီးစုရေးလူမျိုးရေးဝါဒီတူဖြစ်သူကသူရင်းညွှန်းပြောဆိုထားတဲ့ဟဆန်ဟာပြည်တွင်းအကျံဖက်ဝါဒီတူဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ကမ္ဘာပေါ်မှာရှိသမျှလူကော်လိုနီပေါင်းကိုတပ်ဖို့စိတ်ကူးတဲ့အကြောင်းလည်း2019ခုနှစ်တုန်းကအီးမေးလ်တစ်ခုမှရေးသားခဲ့ဘူးတယ်လို့လည်းဆွဆွဲထားတာပါ။သူကလူမျိုးရေးအမိမိဖြစ်ထူတော်မို့လူပြည်နိုင်ငံရေးသမားတွေကိုလောက်ချံမှုကျန်စီခဲ့တဲ့အကြောင်းလည်းအစိုးရရှိနေတဲ့ဘက်ကပြောဆိုထားပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ရန်အန်ဒီရဲ့တိတိကျကျရော့မသွားသေးသေး၍မြောက်ကိုရီးယားပေါ်အမေရိကန်ကစီးပွားရေးအရပိတ်ဆို့တံခတ်ထားတာကိုရှော့ပေါက်ပေးမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ခ်ပွန်ပီယိုကပြောကြားလိုက်ပါတယ်။နျူကလ িয়ার လက်နက်ရန်လျှော့သွားတယ်လို့အခိုင်အမာမယုံသေး၍ဖိအားတွေဆက်ပေးနေမှာဖြစ်တယ်လို့ဝန်ကြီးပွန်ပီယိုက NBC သတင်းဌာနနဲ့မေးမြန်းကမ်းမှာပြောကြားခဲ့တာပါ။ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲလုပ်ဖို့သတင်းတစ်ပတ်အလိုမှာပဲအမေရိကန်နိုင်ငံသားဝန်ကြီးကအခုလိုပြောလိုက်တာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာတွေ့ဆုံကြတဲ့အခါမှာခေါင်းဆောင်နှစ်ယောက်လုံးကတကယ်ကိုတမိုင်းဝင်ဖြစ်မဲ့ဆောင်ရွက်မှုတွေလုပ်လိမ့်မယ်လို့မျှော်လင့်တယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်။ပထမတစ်ကြိမ်ခေါင်းဆောင်နှစ်ယောက်စင်ကာပူနိုင်ငံမှာတမိုင်းဝင်တွေ့ဆုံခဲ့ကြတာကတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအတွက်ဝေဝါဝါသဘောတူခဲ့ပေမဲ့လက်တွေ့သိတာတဲ့နောက်ဆက်တွဲဆောင်ရွက်မှုတွေဘာမှမရှိခဲ့ပါဘူ
း VOA American Fan ညနေဘက်မြန်မာဘာသာစီစဉ်နေဘူးညနေ6:00နာရီခွဲကနေညနေ9:00နာရီအထိစိုင်းတိုမီတာ70 kHz 1683ညစိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမေကန်တမြန်မာပိုင်းစီစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မတိမငြိမ်းအခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာဖွံ့ဖြိုးမှုတွေနဲ့ခွင်လန်းတွေဖန်တီးနိုင်မှုစီးပွားရေးအရာရင်းနှီးမြှုပ်နှံကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆာစုကြည်ကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကစီးပွားရေးအလားအလာတွေကိုနိုင်ငံတကာတိုင်ဝမ်အနေနဲ့အမြင့်ကျယ်နဲ့ရှုမြင်ဖို့လိုအပ်တဲ့အကြောင်းလဲရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာဒီကနေ့ပြောကြားတဲ့မင်္ဂလာဒေါက်တာဆာစုကြည်ကပြောဆိုလိုက်ကြပါ
For too long, the international community's attention has been focused narrowly on negative aspects related to problems in North Korea.
နိုင်ငံကတိုင်ဝမ်ရဲ့အာရုံစိုက်မှုကငြင်းငြိမ်းနဲ့ဖွံ့ဖြိုးတိုးတက်မှုကိုစောင့်ကျဉ်းပေးနေတဲ့ရခိုင်ပြည်နယ်အတွင်းကအများပြားရှိနေတဲ့အလားအလာကောင်းနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တင်းမာမှုတွေကသာအမြင်ချင်းမြောင်းစွာအစိုးမြင်နဲ့မြင်တဲ့ကာလရှိချာအာရုံထားနေတဲ့အကြောင်းဒေါက်တာဆန်းစုကြည်ပြောဆိုလိုက်တာပါစီဝါရေးခွင်လန်းတွေပုံမှန်ပွင့်လန်းမှုရဲ့အကျိုးကျေးဇူးတွေကိုမြန်မာနိုင်ငံခံစားနေရတဲ့အချိန်မှာရခိုင်ပြည်နယ်ရဲ့စီဝါရေးအလားအလာတွေကိုတော့ပြည်ပြည်ဝဝထောက်ဖို့အသုံးမချနိုင်နေတဲ့အကြောင်းလည်းထောက်ပြထားတာပါလက်နက်ကိုင်ပြုကတ်တွေလူခွေရေးပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာရရှိထိတဲ့မဲ့ဒေသဖွံ့ဖြိုးရေးအတွက်စီဝါရေးခွင်လန်းတွေဖန်တီးဖို့ကုလသမဂ္ဂတွင်ရေးမှူးချုပ်ဟောင်းကော်ဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ချန်ပီကော်မရှင်ကတိုက်တွန်းထားတဲ့အကြောင်းလည်းပြောဆိုသွားပါတယ်2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူမျိုးရေးကိစ္စကန်းတွေကိုစီးနှင်တက်ခဲ့တဲ့ ARSA ဆွေးရအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရတာကနောက်ဆက်တွဲလူခွင့်ရေးပြဿနာတွေနဲ့ဒီနေ့စမ်းပိုင်းမှာပဲဘူးတိရောင်မြို့နယ်မှာရှိတဲ့ရဲကိစ္စကန်းတွေကိုစီးနှင်တက်ခဲ့တဲ့ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြီးထွားလာနေချိန်မှာပဲရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်မှုကြိုးပမ်းတဲ့အနေနဲ့ငပလီပန်းဖြေခန်းချိန်မှာဒီသတင်းပတ်ထည်ညီလာခံကျင်းပနေတာပါရခိုင်ပြည်နယ်ဆွေးရကတော့စိုက်ပျိုးရေးမွေးမြူရေးငါးပတ်လုံငန်းတဘောပုံဝင်ခြင်းနဲ့ခီးသွွားလုံငန်းစတဲ့ကဏ္ဍတွေမှာရင်းနှီးမြှုပ်နှံလောက်ကင်မှုတွေဝင်ရောက်လာဖို့ပျော်လင့်ထားတဲ့အကြောင်းလဲပြောဆိုထားပါတယ်
နေပြည်တော်ကလွှတ်တော်စာဦးရီနာမှာအဝေးထိန်ဒရုန်းယာဉ်လွှတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးထားတဲ့ပြင်သစ်ကဘာလက်ခီးတဲ့တယောက်ကိုဒီကနေ့နေပြည်တော်တရားရုံးတစ်ခုမှာရုံးထုတ်ခဲ့ပါတယ်။အသက်28နှစ်အရွယ်အာတီယာဒစ်ကလိုဟာမြန်မာနိုင်ငံကိုတိတ်ကိုလာခြင်းလို့ရောက်လာတဲ့ခီးသွားဧည့်သည်ဖြစ်ပြီးတော့ဒရုန်းယာဉ်လွှတ်လို့မရတာကိုမသိဘဲနဲ့မိုင်မဲစွာလွှတ်တင်ခဲ့သူဖြစ်တယ်လို့ဥတ္တရတီရီတရားရုံးမှာရုံးထုတ်ခဲ့တာကိုလာခဲ့တဲ့ပြင်သစ်တန်ယုံကတန်မှုဖက်ထရစ်အန်ဂျာကပြောကြားခဲ့ပါတယ်28ရက်နေ့မှာထပ်ပြီးရုံးထုတ်တဲ့အခါကျရင်တော့သူလူမျိုးအောင်လို့အဖြေရှာနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲပြင်သစ်တန်ရာရှိကပြောကြားခဲ့ပါတယ်။ Arthur Disclo ကိုသွေးငုံထုတ်ကုန်ဥပဒေပုံမှရှင်းနဲ့တရားစွဲထားပါတယ်။သူဘာကြောင့်လွှတ်တော်စာဦးရီနာမှဒရုန်းယာဉ်လွှတ်တင်ခဲ့တယ်လဲဆိုတာကတော့မသိရသေးပါဘူး။တကယ်လို့အဖြစ်ရှိကြောင်းတွေးရှိရင်ထောင်ဒဏ်3နှစ်အထိခံရနိုင်ပါတယ်။2019ခုနှစ်အောက်တိုဘာလတုန်းကလည်းစင်ကာပူနဲ့မလေးရှားကသတင်းတောက်နှစ်ယောက်နဲ့အတူမြန်မာသတင်းတောက်ကိုအောင်နိုင်စိုးနဲ့ရင်မောင်းတို့ကိုနေပြည်တော်လွှတ်တော်အစအဦးနားမှာဒရုန်းယာဉ်လွှတ်တင်ဖို့စူးစမ်းမှုနဲ့ဖမ်းဆီးခဲ့ပါတယ်။သူတို့၄ယောက်ကိုတရားရုံးမှတွင်းကုံထုတ်ကုံဥပဒေပုံမှရှင်းနဲ့ပထမတရားစွဲခဲ့ပြီးနောက်ပိုင်းမှာတော့လေကြောင်းပြန်တမ်းမှုဆိုင်ရာဥပဒေနဲ့ထပ်တိုးတရားစွဲပြီးတော့ထောင်ဒဏ်2လစီပြစ်ဒဏ်ချခဲ့ပါတယ်။2019ဒီဇင်ဘာမှာတော့သူတို့အားလုံးကိုရှော့ရက်နဲ့လွှတ်ပေးခဲ့ပါတယ်။
တူရကီနိုင်ငံမှာ2016ခုနှစ်ဇူလိုင်လကမအောင်မြင်ဖြစ်ခဲ့တဲ့ဆင်အာနာတိမ်မှုခြေဝှက်မှုနဲ့ဆက်နွယ်ပြီးရာနဲ့ချီတဲ့စစ်ဖက်ဆိုင်ရာအရာရှိရဲ့အိမ်တွေကိုတူရကီရဲတွေကဒီနေ့ပဲဝင်ရောက်ဆင်းနေရှာဖွေပါရဲ့အမေရိကန်နိုင်ငံမှာနေထိုင်နေတဲ့မွတ်စလင်ဘာသာရေးဆရာဖတ်တူလာကူလန်နဲ့ဆက်နွယ်မှုရှိရဲ့လို့ဆိုတဲ့ဆွဆွဲချက်နဲ့လဲစစ်မှုတွေအများပြားကိုအစိုးရရှိနေုံကတရားစွပ်စုထားတာပါဘာသာရေးဆရာကူလန်ရဲ့ Hesman လှုပ်ရှားမှုရာသတင်းမီဒီယာရင်းနဲ့တရားရေးဌာနအပေါ်တူရကီလူမှုအသံဝိုင်းမှာဩဇာလွှမ်းမိုးနေစေဖြစ်ပြီးဆီယနာသိမ်းမှုချိုးဖောက်မှုကိုလည်းဂူလန်ကိုထောက်ခံသူတွေရဲ့လုပ်ရည်ဖြစ်တူရကီဆိုရကပြစ်တင်ပြောဆိုထားပါတယ်။ဆိုရရဲ့နိုင်ငံမှုတွေဟာတိုက်ခတ်တွေကိုဖိနှိပ်ဖို့ချိုးဖောက်တဲ့လုပ်ရည်ဖြစ်ဆွဆွဲချက်တွေလည်းကြီးထွားလာခဲ့တာပါ။ဒီသတင်းပတ်သက်မှာပဲသတင်းနောက်တွင်လည်းပညာရေးအသံဝိုင်းကလူတော်များကိုတူရကီဆိုရကဖမ်းဆီးထောင်ချခဲ့တယ်လို့ပရိုက်တာလူရှင်တူကိုလည်းထောင်ဒဏ်တစ်သက်ကျခံရနိုင်တဲ့နိုင်ငံတော်အကြီးအကျယ်ပြစ်စီမှုပုံမှန်နဲ့ဆွဲချက်တင်ထားပါတယ်
။ဘရာဇီးလ်နိုင်ငံနဲ့ဆက်နေတဲ့ဗင်နီဇွဲလားနိုင်ငံရဲ့ဇက်ကိုသမ္မတနီကိုလတ်စ်မာဒူရိုကပိတ်လိုက်တယ်လို့နိုင်ငံသားကအထောက်အပံ့တွေနိုင်ငံနဲ့တွင်းဖို့ကိုလံဘီယာကဆက်ပြီးစ조사နေတာမရရင်ကိုလံဘီယာနဲ့နယ်စပ်ကိုလည်းပိတ်ပြင်မယ်လို့ချိန်ချောက်လိုက်ပါတယ်။နယ်စပ်မှာမငြိမ်မသက်ဖြစ်အောင်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အမိန့်ပေးတဲ့အတိုင်းကိုလံဘီယာသမ္မတလိုက်မလုပ်ဖို့မျှော်လင့်တယ်လို့လည်းသမ္မတမဒူရိုကပြောကြားခဲ့ပါတယ်။အမေရိကန်ကအဓိကပေးပို့တဲ့အစားအသောက်တွေဆေးဝါးတွေနဲ့တခြားကူညီထောက်ပံ့မှုတွေဟာဗင်နီဇွဲလားနိုင်ငံတွေကိုပေးပို့နိုင်ဖို့ကိုလံဘီယာဘက်ကကိုယ်တော်တွေထဲမှာအတင်းရှိနေပါတယ်။စစ်တပ်ကအင်အားနဲ့တားဆီးမယ်လို့ချိန်ချောက်ထားပေမဲ့အတိုက်ခံကောင်းဆောင်ဟွမ်ကွိုက်ဒိုကတော့အထောက်ပံ့တွေကိုနိုင်ငံ내ရအောင်တည်မယ်လို့ကတိပြုထားပါတယ်။ကိုလံဘီယာနယ်စပ်ကအကူအညီတွေတွားယူဖို့ဟွမ်ကွိုက်ဒိုဦးဆောင်တဲ့ရင်နန်းကြီးဟာကရာကတ်စ်မြို့တော်ကနေကိုလံဘီယာနယ်စပ်ကိုအခုထွက်ခွာသွားနေပြီဖြစ်ပါတယ်ရှင်။တောက်ချညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လျူးနဲ့မဆုမြတ်မလို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန်းရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်။လက်နက်ကင်တိုက်ပွဲတွေနဲ့အကြမ်းဖက်ပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်မှာတာဝန်သိနိုင်ငံသားယင်းနှီးမြုပ်နယ်မှုတွေလာရောက်လှုပ်ဆောင်ကြဖို့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်။ရခိုင်ပြည်နယ်တွင်ကအခြေအနေတွေကိုအမြင့်ချင်းချင်းနဲ့အစိုးဘက်ကပဲကြည့်မနေကြဘူး။ဒီကနေ့ငပလီကမ်းခြေမှာကျင်းပတဲ့ရခိုင်ပြည်နယ်ယင်းနှီးမြုပ်နယ်မှုပွဲတော်မှာတော်ဆန်းစုကြည်ကတိုက်တွန်းသွားတာပါ။တော်ဆန်းစုကြည်ရဲ့ပြောကြားချက်တချို့နဲ့အတူဒေသခံတချို့ရဲ့အမြင်တွေကိုတော့ရိုက်တာသတင်းကိုအခြေခံပြီးမက်ခင်ဖြူထွေးကတင်ပြပေးထားပါတယ်။
လနက်ကင်အကျန်းဖတ်ပြိပက္ခတွေနဲ့ဒီလိုအကျန်းဖတ်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒုက္ခတွေတိမ့်နေကြီးထွက်ပြေးရတဲ့အခြေအနေတွေရှိနေတဲ့ရခိုင်ပြည်နယ်မှာပြည်내ဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်နိုင်တဲ့ယင်းနှီးမြှုပ်နှံမှုဆိုင်ရာအခွင့်အလမ်းကောင်းတွေရှိနေတယ်ဆိုတာကိုလည်းမြင်ဖို့လိုအပ်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီကနေ့ပြောဆိုလိုက်တာပ
ါ While Myanmar has benefited widely from the opening up of our economy much of Rakhine's economic potential still remains untapped.
စီဝါရေးလမ်းပွင့်လာမှုတွေကလည်းဒီမနိုင်ငံအတွက်အကျိုးရလဒ်တွေအများကြီးရလာတာရှိပေမဲ့လို့ရခိုင်ပြည်နယ်ရဲ့စီဝါရေးအလားအလာကောင်းတွေကိုတော့ဘယ်သူမှစူးစမ်းရှာဖွေလှုပ်ဆောင်တာမရှိသေးပါဘူး။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရခိုင်ပြည်နယ်ငြိမ်းချမ်းပြီးတာယာဝါပြောရေးဆောင်ရွက်နိုင်တဲ့အလားအလာကောင်းတွေအများကြီးရှိနေတာကိုဖြန့်ကျက်ပြီးကြည့်ရမယ်အစားရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့ကြေကွက်တွေနဲ့ဆက်ဆက်ပြီးအမြင့်ကျင်းကျင်းနဲ့အဆိုးမြင်နေတာကြာပါပြီ
။ရခိုင်ပြည်နယ်အတွင်းစီဝါရေးအလားအလာကောင်းတွေကိုလှစ်လှူရှုပြီးပြည်내မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြဿနာတွေကိုပဲအာရုံစိုက်မနေကြဘူး။တာဝန်သိရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ပြီးတော့ဒေသတွင်ဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ကြဖို့ဒေါက်ဆန်းစုကြည်ကတိုက်တွန်းပြောဆိုသွားတာပါ။အစိုးရအနေနဲ့ရခိုင်ပြည်နယ်ရင်းချမ်းရေးနဲ့တာယာဝပြောရေးအတွက်အစွမ်းကုန်ဆောင်ရွက်နေပါတယ်လို့လည်းဒီကနေ့ရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာပွဲမှာဒေါက်ဆန်းစုကြည်ကပြောဆိုသွားပါတယ
်။ With a view to ensuring long-term peace and harmony for all who live within the state.We have been doing our utmost to meet security and humanitarian needs.
ဒီနေ့အတွင်းမှာနေထိုင်ရသူအားလုံးရေရှည်ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ဖို့ဆိုတဲ့အမြင်တစ်ခုနဲ့ပြည်တွင်းလုံခြုံရေးနဲ့လူသားချင်းစာနာမှုလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်အောင်အခုအချိန်မှာကွယ်လွန်သွားပြီဖြစ်တဲ့ဒေါက်တာကိုဖီအာနန်ဦးဆောင်နဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုယူပြီးကျမတို့အစွမ်းကုန်ဆောင်ရွက်နေပါတယ်
။ရခိုင်ပြည်နယ်အတွင်းယင်းနှီးမြှုပ်နှံမှုတွေလာရောက်လှုပ်ဆောင်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအခုလိုတိုက်တွန်းပြောနေပေမဲ့လက်ရှိဒေသတွင်အခြေအနေကတည်ငြိမ်မှုမရှိသေးဘူးဆိုတာကိုဒေသခံတချို့ကထောက်ပြကြပါတယ်။ဒေသတွင်ယင်းနှီးမြှုပ်နှံမှုတွေဝင်လာခြင်းအောင်ငြိမ်းချမ်းရေးနဲ့အခြေခံအဆောက်အအုံဆိုင်ရာလိုအပ်ချက်တွေကိုအာမခံပေးနိုင်ဖို့အစိုးရကအရင်ဆုံးလှုပ်ဆောင်ရလိမ့်မယ်လို့ဒေသခံကမန်တိုင်းရင်းသားခေါင်းဆောင်တဦးဖြစ်တဲ့ဦးစွန်နိုင်မြင့်ကပြောပါတယ်
။ဒါကြိမ်းဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်နံပါတ်၁ကဒီနိုင်ငံသားယင်းနှီးမြှုပ်နှံမှုforeign direct investment ပေါ့နော် FDI လိုအပ်တယ်အဲ့ FDI ဝင်လာဖို့အတွက်ကဝင်လာဖို့အတွက်က FDI ဝင်လာခြင်းလောက်အောင်ရှိနေတယ်မလုံမျိုးပေးနိုင်မယ်မလုံကအဓိကပါလိမ့်ချာရေးညချာရေးပိုင်းနောက်ပိုင်း infrastructure ပေါ့ဒါတွေကတော့နိုင်ငံတော်ဆိုးရလို့ခွေးလုပ်ရမှာပါတယ်ပေါ့
လက်ရှိရခိုင်ပြည်နယ်မှာအထူးသဖြင့် မြောက်ပိုင်းဒေသတွေမှာရခိုင်လက်နက်ကိုင်အဖွဲ့အစည်းနဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေနေစဉ်ဆိုသလိုဖြစ်ပွားနေဆဲဖြစ်ပြီးတော့အရက်သားထိခိုက်သိမ်းဆုံးမှုတွေလည်းရှိနေတာပါလက်ရှိလက်နက်ကိုင်ပြည်ပကတွေကြောင့်ဒုက္ခတွေထောင်ထဲချီအိုးအိမ်တွေကနေစွန့်ခွာထွက်ပြေးကြရတယ်လို့ဒီမတိုင်ခင်2019ခုနှစ်ကစပြီးတော့လေအာစာလက်နက်ကိုင်အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်မြန်မာစစ်တပ်ကနေမြေရှင်းလင်းရေးဆောင်ရွက်ရမှာဒုက္ခတွေသိမ်းနေချီအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆက်ထွက်ပြေးတင်းချောင်ရတဲ့အခြေအနေတွေလည်းရှိခဲ့တာပါဒီလိုအခြေအနေတွေကဒေသရင်းစီးပွားရေးကိုတိတိတတ်တတ်ကြာဆင်းစေခဲ့တာဖြစ်လို့ဒီလိုပြဿနာတွေကိုငြိမ်းချမ်းအောင်အရင်ကိုင်တွယ်ဖြေရှင်းနိုင်မှသာရင်းနှီးမြှုပ်နှံမှုတွေဝင်လာနိုင်မှာဖြစ်တယ်လို့ဒေသခံစီးပွားရေးသမားဦးသောဝင်းကပြောပါတယ
်ကျွန်တော်ရဟန်ပြည်တဲ့မှာပထမတစ်ခါပြဿနာရှိတဲ့ကကျွန်တော်ရဟန်ပြည်နယ်ရဲ့စီးပွားရေး90%ခန့်တော့ကျသွားပြီးတော့အခုတာထပ်ပြီးတော့အေးအေးနဲ့ရခိုင်တပ်မတော်ဗမာတပ်မတော်နဲ့ပြဿနာရှိတဲ့အချိန်မှာဆိုရင်ကျွန်တော်တို့ဟိုဒီတန်ွဲတန်ွဲမှာတော့မှာပဲကျွန်တော်တို့နိုင်ငံတကာကလာတဲ့နိုင်ငံကလာမဲ့ဒီမှာဟိုတယ်ဒီမှာဘုတ်ကင်ကြရတယ်တော့ဖြစ်တယ်လို့ပြရတယ်တန်နဲ့အပေါင်းဆုံးကတော့ကျွန်တော်တို့ဒီပြဿနာတွေအရင်အမြန်ငြိမ်းချမ်းသွားမှာတန်လေကျွန်တော်ရခိုင်ပြည်ရဲ့စီးပွားရေးကပြန်ပြီးတော့ဥမော်လာနိုင်တယ်
နိုင်ငံတကာရဲ့အမြင်မှာလည်းရခိုင်ပြည်နယ်ဟာတည်ငြိမ်မှုမရှိတဲ့ဒေသတစ်ခုမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ဝင်စားဒုက္ခတွေသိမ်းနေချီအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပြီးတော့ဖြစ်ပျက်ခဲ့တဲ့ခြေတွေတွေနဲ့ပတ်သက်ပြီးတော့လည်းအစိုးရကထိရောက်ရောက်ထိန်းချုပ်ကင်တွယ်နိုင်စွမ်းမရှိဘူးတာဝန်ခံမှုမရှိဘူးဆိုပြီးတော့ဝေဖန်ပြောဆိုနေတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲပြောနေသလောက်လူခွင့်ရေးချိုးဖောက်မှုတွေရခိုင်ပြည်နယ်အတွင်းမှာမဖြစ်ခဲ့ဘူးလို့ပြောဆိုထားတယ်လို့အကြမ်းဖက်မှုတွေကြောင့်တင်းချောင်ထွက်ပြေးရတဲ့ဒုက္ခတွေတွေနေရပြန်လာနိုင်ရေးကိုလည်းဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂတို့နဲ့အတူပူးပေါင်းဆောင်ရွက်နေတဲ့အကြောင်းပြောဆိုထားတာပါ။ပြည်ပခါတွေညှိတက်သွားတာမရှိသေးတဲ့ရခိုင်ပြည်နယ်မှာအခုလိုရင်းနှီးမြှုပ်နှံမှုတွေလာရောက်လှုံ့ဆော်ကြဖို့ဖိတ်ခေါ်တဲ့ပရမအဆုံးအချက်ရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာပွဲကိုတော့ရခိုင်ပြည်နယ်အစိုးရကဦးဆောင်လုပ်တာဖြစ်ပြီးနိုင်ငံတကာဘက်ကဆိုရင်တော့ဂျပန်နိုင်ငံအပီပီဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီခြိုက်ကနဲ့ဂျပန်နိုင်ငံပြည်ပကုန်သွယ်ရေးအဖွဲ့ JETRO တို့ကပံ့ပိုးကူညီကြတာဖြစ်ပါတယ်ရှင်။
မကင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တစတဲ့ပါပဲဒီလိုမျိုးရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံကြဖို့ဒေါန်ဆန်းစုကြည်ရဲ့တိုက်တွန်းချက်အပေါ်မှာသုံးသက်ချက်အမြင်သဘောထားတွေကိုစူးစီးတင်ပြပေးခြင်းပါတယ်ရခိုင်ပြည်နယ်ရဲ့ပထမဦးဆုံး2019ရင်းနှီးမြှုပ်နှံမှုဆိုင်ရာပြပွဲမှာတော့တရုတ်အိန္ဒိယဂျပန်ထိုင်းနဲ့အာရှနိုင်ငံတွေကစီးပွားရေးကိုယ်စားလှယ်တွေအများဆုံးတက်ရောက်ခဲ့ပြီးတော့အခွင့်အလမ်းတွေရှိနေတဲ့ရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုတွေရှိလာအောင်ဒီပွဲကိုစီစဉ်တာလို့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဒါဟာအနောက်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုအလားအလာနည်းနေတဲ့အချိန်မှာအာရှနိုင်ငံတွေနဲ့ဆက်ဆံရေးတိုးမြင့်ဖို့ကိုအလေးပေးသွားဖို့ရှိနေကြောင်းစီးပွားရေးပညာရှင်တို့ကသုံးသပ်ပါတယ်ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေမေးမြန်းပေးပို့ထားပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာမွတ်စလင်ဒုက္ခသည်အရေးနဲ့ရခိုင်လက်နက်ကိုင်ဖွဲ့စည်းနဲ့တပ်မတော်ကြားတိုက်ပွဲဖြစ်ပွားနေရကြောင်းအနောက်နိုင်ငံတွေကရင်းနှီးမြှုပ်နှံမှုအလားအလာသိမ်းမရှိရကြောင်းအာရှဒေသတွင်းကရင်းနှီးမြှုပ်နှံမှုစိတ်ဝင်စားသူတွေကိုဆွဲဆောင်တဲ့ကြိုးပမ်းမှုတရက်ဖြစ်တယ်လို့စီးပွားရေးအကဲခတ်တွေကသုံးသပ်နေကြပါတယ်။စီးပွားရေးပညာရှင်ဦးမင်းခင်ကမြမစီးပွားရေးရင်းနှီးမြှုပ်နှံမှုမှာရှေ့တန်းပြန်ရောက်လာတာကဂျပန်ဖြစ်ပြီးအစိုးရအနေနဲ့တရုတ်အိန္ဒိယပြင်အာဆီယံနိုင်ငံတွေကိုလည်းရင်းနှီးမြှုပ်နှံမှုမှာအားထားသွားမယ်သဘောမျိုးရှိနေတယ်လို့သုံးသပ်ပါတယ်။
စီးပွားရေးဒီဟာကိုမှန်ကြည့်ရတာပေါ့လက်ရှိကကျွန်တော်တို့နောက်နိုင်ငံကလာလာနေနေပြီးတော့ပေါ့နော်။လာဖို့တော့ရှိနေတယ်လို့တော့ပြနေရတယ်။ဒါဆိုလည်းအနည်းအချင်းတို့ဒီမှာဥစားပြီးတော့ဒီတရုတ်နောက်ပိုင်းနိုင်ငံအိန္ဒိယတော့ပို့ပြီးတော့ခေခေါ်ကျင်းလာတော့အာဆီယံပေါ့နော်။အဲ့ဒီလိုသွားနေတယ်ကျွန်တော်တို့နေရတယ်ဒီနေရာမှာရှေ့တန်းရောက်လာတဲ့အချိန်ရှေ့တန်းရောက်လာတော့ဂျပန်ပေါ့နော်ဂျပန်ပြီးရင်တော့ပြီးခဲ့တဲ့အရှင်တက်သွားရင်အစားကိုပြန်ပြီးတော့ဟိုအချင်းကြီးဖန်တီးပြီးတော့ပြန်လာပြီးဒီနည်းနဲ့မျိုးသွားမယ်ဆိုတဲ့အမြင်ကိုကျွန်တော်နောက်နေရတဲ့ကယောပအမေရိကန်ပေါ့နော်
ဒီရင်းနှီးမြှုပ်နှံမှုဆိုင်ရာပြပွဲကိုရခိုင်ပြည်နယ်အစိုးရကဦးဆောင်ကျင်းပတာဖြစ်ပြီးနိုင်ငံတကာဘက်ကတော့ဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA နဲ့ဂျပန်နိုင်ငံပြည်ပကုန်သွယ်ရေးအဖွဲ့တို့ကဝိုင်းဝန်းပံ့ပိုးပေးထားတာပါနိုင်ငံတကာကရခိုင်ပြည်နယ်မှာရှိတဲ့စီးပွားရေးအလားအလာကောင်းတွေထက်ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိနေတဲ့တင်းမမှုတွေအပေါ်မှာကာလရှည်အာရုံစိုက်နေတာဖြစ်ပြီးဒီလိုအခွင့်အရေးရှိနေတဲ့ရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုတွေလုပ်ကြဖို့ဒီနေ့ဖေဖော်ဝါရီ22ရက်ရခိုင်ရင်းနှီးမြှုပ်နှံမှုဆိုင်ရာပြပွဲကိုတက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံဒေါန်ဆန်းစုကြည်ကပြောလိုက်တာပါမြန်မာနိုင်ငံရဲ့လက်ရှိအနေအထားအရအာရှရင်းနှီးမြှုပ်နှံမှုပုံစံကိုပိုစိတ်ဝင်စားတဲ့အနေအထားမဟုတ်ဘဲမြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံကြီးရဲ့စီးပွားရေးတိုးတက်မှုပေါ်အခြေခံပြီးစဉ်းစားရတဲ့အနေအထားသာဖြစ်တယ်လို့စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကိုကပြောပါတယ်
ကျွန်တော်တို့ဥရောပနိုင်ငံဆိုတာတော်တော်များများ major ဖြစ်ပါလိမ့်စီးပွားရေးတိုးတက်မှုကနော်ဟိုအရင်ကြီးဟိုတိုင်းနဲ့ဖြစ်တော့ပါတယ်နော်အဲ့တော့စ တဲ့အခါမှာဒါပေမဲ့အခုအရှကြတော့ဖြစ်တော့ဒီတရုတ်ရဲ့စီးပွားရေးပေါင်းနေတာတော်တော်ကြီးတယ်။နောက်တစ်ချိန်တည်းမှာပဲဟိုဆိုင်းလို့လို့နော်ကျွန်တော်တို့တိုင်းကိုတက်နေတဲ့နိုင်ငံလေးပေါ့နော်။အခြေတော်အရှနိုင်ငံလေးပေါ့။နောက်ဂျပန်ဆိုလည်းအစိတ်အဝေးကြီးပေါ့။နောက်တစ်ခါအခုကိုရီးယားတို့ပါလို့ဆိုလည်းအစိတ်အဝေးကြီးမဟုတ်ဘူးကြာပြောကြတာ။ဒါကကြာအရှတိုက်ကနောက်အရှကိုပို့ပြီးပြီးတော့ညီမညာကိုလောက်တာတော့မဟုတ်ဘူးလို့အဲ့တော့ဒီမှာနိုင်ငံပေါ်မှာပုံစံဝင်လာတာကတော့ဒီကအခုတော့လို့စေအရင်ကျွန်တော်ရဲ့ပုံစံကတော့အားချတဲ့ကပုံစံဝင်လာ
စီးပွားရေးတကားကိုနိုင်ငံတကာကိုဖွင့်ခဲ့ကြောင်းနဲ့တရုတ်အိန္ဒိယဂျပန်ထိုင်းနိုင်ငံတို့ကကိုယ်စားလှယ်တွေကိုမြင်ရလို့ကြီးနေကြောင်းနဲ့ဒီနေ့ပွဲကတဆင်စီးပွားရေးဆက်ဆံမှုကိုပုံမခိုင်မာလာစေနိုင်တယ်လို့နိုင်ငံတော်အတိုင်ပင်ခံကဒီနေ့ပွဲမှာပြောသွားတာပါဒါဟာ2015နောက်ပိုင်းဒေါ်ဆန်းစုကြည်ရဲ့ဒုတိယမြောက်ရခိုင်ခီးစဉ်လည်းဖြစ်ပါတယ်ရခိုင်ပြည်တွင်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာဝန်ကြီးအလိုက်ဆွေးနွေးမှုတွေပြုလုပ်ပြီးဂျပန်ပြည်ပကွန်ရက်ရေးအဖွဲ့ကလုပ်တဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဆွေးနွေးပွဲကလန်တာမြင့်စီမံကိန်းလင်းစစ်ထုတ်လုပ်ရေးစီမံကိန်းနဲ့တဘာဝအခြေခံခီးသွွားလုပ်ငန်းအလားအလာတွေကိုလည်းဆွေးနွေးသွားဖို့ရှိရလို့ပြည်ကြားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ကြမှာဖော်ပြထားပါတယ
်။ဒေါ်ရရှင်များရှင်လက်နက်ကင်ပြပခရီလူခွင့်ရေးပြဿနာတွေရှုံနေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကျင်းပမဲ့ညီလာခံတစ်ခုကိုဒီသတင်းပတ်ထဲငပလီအပန်းပြေခန်းချီမှာသုံးရက်ကြာကျင်းပနေပါပြီ။ဒီနှီးမြှုပ်နှံမှုတွေနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အချက်အလက်ကိုဖြည့်ရှင်းရမှာဘလောက်ထိတွန်းအားဖြစ်လာနိုင်ပါလဲ။ရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တတော်မှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အခဲဆန်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံစစ်ဆေးမှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေလာအစီအစဉ်ကပြုစုပါရရှင
်မနေ့ပြန်စနေညတိုက်ရိုက်လေလာအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့ဒီတက်မတော်ဘက်ကတစ်ဖက်သက်အပြစ်ရက်ဆဲထားချိန်မှာပဲအပြစ်ရက်လက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့နဲ့အစိုးရညီညာရေးကိုယ်စားလှယ်တို့တွေ့ဆုံကြတဲ့သတင်းကိုတင်ပြပေးကြပါမယ်အစိုးရရဲ့အမျိုးသားပြန်လည်တင်ပြန်ရေးနဲ့ညီညာရေးဗဟိုဌာန NRPC နဲ့ MCA အပြစ်ရက်စာချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကကိုယ်စားလှယ်တွေဒီကနေ့နေပြည်တော်မှာတွေ့ဆုံကြပြီးတော့ SSPP ဘက်ကယုံကြည်မှုတည်ဆောက်ရေးနဲ့ညီညာရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်အစိုးရဘက်ကတော့ညီညာရေးဆိုင်ရာကိစ္စရပ်တွေကိုထည့်သွင်းဆွေးနွေးခဲ့တယ်လို့SSPB ကတောင်းဆိုတဲ့ဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေကိုလည်းအထက်ကိုတင်ပြပြီးဆက်လက်ဆောင်ရွက်သွားဖို့ဆွေးနွေးပါတယ်တတိယအပြည့်ဆိုကိုတော့ VOA မြန်မာပိုင်းသတင်းတောင်ကိုမိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့အစိုးရရဲ့မျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPB တို့ရဲ့တွဲဆုံမှုဟာ2018ခုနှစ်ဒီဇင်ဘာလကတက်မတော်ကကချင်နဲ့ရှမ်းပြည်နယ်မှာလေးလတာအပြည့်ရက်ပြီးငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်ပြီးတဲ့နောက်ပထမဆုံးတရားဝင်ကျင်းပတဲ့တွဲဆုံပွဲဖြစ်ပါတယ်ဒီတွေ့ဆုံပွဲမှာ SSPB ဘက်ကအဓိကတင်ပြဆွေးနွေးတဲ့အချက်တွေနဲ့ဆွေးနွေးပွဲအပေါ်အမြင်ကိုအဖွဲ့ရဲ့ဒုဥက္ကဋ္ဌဆက်ခွန်ဆိုင်ကအခုလိုပြောပါတယ
်ဒီနေ့20နှစ်နေ့ကျွန်တော်တို့အစည်းအဝေးရတော့အစ်စ်ကတော့ကျွန်တော်တို့လူကြည့်မှုဒီဆောက်ရေးပေါ့နော်နောက်ကျွန်တော်တို့နှစ်ကတော့ဒေတာပုံချိုးရေးဒီအစည်းအဝေးကအောင်မြင်တဲ့အစည်းအဝေးဖြစ်ပါတယ်နောက်နိုင်ငံတော်အစိုးရနောက်တက်မတော်နဲ့အဲကျွန်တော်တို့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSCB SSA နဲ့ကျွန်တော်တို့လူမျိုးတည်ဆောက်ရေးတစ်ဆင့်နော်တိုးတက်လာတာကိုကျွန်တော်တွေ့ရပါတယ်။တယောက်နဲ့တယောက်လည်းခဏပြောလို့ပုံမှန်လူမျိုးရှင်နေရတဲ့အတွက်မှာကျွန်တော်တို့ကျေနပ်အားရမိပါတယ်
။ဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေမှာတော့ SSPB ဌာနချုပ်ဝမ်ဟိုင်းဒေတာမှာလမ်းတွေတိုးချဲ့ဖောက်လုပ်ဖို့စာတင်ကြောင်းနဲ့စီပေးကမ်းတွေဆောက်လုပ်ဖို့ကိုဆွေးနွေးခဲ့ကြောင်းပြောပါတယ်။အစည်းအဝေးမှာပါဝင်တယောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ထေက SSPP ရဲ့တင်ပြချက်တွေကိုအထက်ကိုတင်ပြပြီးအမြန်ဆုံးဆောင်ရွက်သွားဖို့ရှိကြောင်းပြောပါတယ
်။အဓိကကတော့ SSPP နဲ့ဟိုကျွန်တော်တို့ bilateral ထိုးထားတယ်။နောက်ပြဿနာကြီးကြီးမားမားမရှိဘူး။ဒီကြားထဲမှာယုံကြည်မှုတည်ဆောက်ရေးအတွက်ကျွန်တော်ဒေသဖွံ့ဖြိုးရေးကိစ္စတွေကျွန်တော်လုပ်ပေးထားတာရှိတယ်။ဥပမာအဖြစ် ဝိုင်းဒေတာမှာ MBG ဆက်သွယ်မိုဘိုင်းအဆက်သွယ်မှုကိုရရဖို့အချက်ကတော့ကျွန်တော်တို့မိသက်ကနောက်လက်ဆက်မီဒီကိစ္စကြီးကျွန်တော်တော်တော်များများဆောင်ရွက်ထားပြီးဒီနေ့စနေဘက်မှာလည်း SSB ကထပ်ပြီးတော့လိုလားချက်တွေလူထုရဲ့ကောင်းဆုံးချက်တွေကျွန်တော်တို့တင်ပြရတယ်။တင်ပြတဲ့ပုံမှာလည်းကျွန်တော်တို့ NRPC အကြီးကြီးလေးစီတင်ပြပြီးတော့ကျွန်တော်တို့တို့စီအများဆုံးအကြောင်းများဆောင်ရွက်တော့ဖို့ရှိတယ်။
ဒီချက်တွေအပြင် SSPP ဘက်ကအကျဉ်းချခံနေရသူတွေတိစားနဲ့ငင်းကြဲလုပ်ငန်းစဉ်မှာပါဝင်ရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြောင်းဥစော်ထေးကဆက်ပြောပါတယ
်။ SSPP နဲ့ငင်းကြဲလုပ်ငန်းစဉ်ဒီ Peace Process မှာဘယ်လိုဆက်သွားမလဲဆိုတာတွေလည်းဟိုကျွန်တော်တို့ချမှတ်နိုင်ခဲ့တယ်သဘောတူညီနိုင်ခဲ့တော့တချို့အားဖြင့်လည်း SSPP ကသူ့ဘူကော်မတီမှာပြန်ပြီးတော့တင်ပြပြီးတော့အကြောင်းပြန်မဲ့ကိစ္စတွေရှိတယ်ဒီဘက်ကလည်းကျွန်တော်လူကြီးတွေတင်ပြပြီးတော့လုပ်ပေးရမယ့်ကိစ္စတွေရှိတယ်ပေါ့ဒါတွေဆက်ပြီးတော့တောင်းမယ်ဆိုရင်တော့ကျွန်တော်တို့ဟို SSB နဲ့ကနံပါတ်1ပြဿနာမရှိဘူး။နံပါတ်2ကျန်နေရဟိုပိုင်းခြားတမတ်မှုမှာလည်းတိတိကျကျရှိတယ်။ရှုပ်ထွေးမှုမရှိဘူး။နံပါတ်3ဒီကြားကာလမှာနှုတ်နှစ်ဖက်နားလည်မှုရှိနေပါတော့။တချို့အားလေးတွေအောက်ချိန်မှာဖြစ်ပွားနိုင်တဲ့ပြိပခါတွေလည်းရှောင်ရှားနိုင်တဲ့အတွက်ကျွန်တော်တို့အများကြီးမျှော်လင့်ပါတယ်။ဟိုကောင်းမွန်တဲ့တွေ့ဆုံမှုကောင်းမွန်တဲ့ရလဒ်တွေရတယ်လို့ပြောချင်တယ်။
NCA လက်မှတ်ရေးထိုးရေးအပါအဝင်ငင်းကြဲလုပ်ငန်းစဉ်မှာပါဝင်ရေးအတွက် NRPC နဲ့နောက်တစ်ချိန်အမြန်ဆုံးထပ်မံဆွေးနွေးသွားဖို့ရှိတယ်လို့လာမယ့်တနင်္လာနေ့မှာတော့ SSPP ကိုယ်စားလှယ်အဖွဲ့နဲ့တမရော်ကဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့အဖွဲ့တွေ့ဆုံပြီးတပ်ပိုင်းဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိနေပါတယ်ဒီရပိုင်းအတွင်းမှာတမ်ဘရော့နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တွဲဆောင်မှုရှိပေမဲ့သူတို့ဌာနချုပ်ကိုလက်နက်ကြီးနဲ့ပစ်ကတ်ခံရတာကြောင့်ဆွေးနွေးပွဲရက်ကို RCSS ဘက်ကရွှေ့ဆိုင်းခဲ့တယ်လို့ KIO ကချင်လွတ်လပ်ရေးအဖွဲ့အပါအဝင်မြောက်ပိုင်းဖာမိတ်လေးဘွဲ့နဲ့အလွတ်တဘောတွဲဆောင်ပွဲဟာလည်းရက်ရွှေ့ဆိုင်းထားပါတယ်
ကိုမိုးစောတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7ဂျိုလူကနေတိုက်ရိုက်ထုတ်လွှင့်ပေးသလို Democratic မြန်မာအသံ DPP မှာလည်းပြန်လည်ထုတ်လွှင့်ပေးပါတယ်ရှင်အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင်
စီးရနိုင်ငံနဲ့အမေရိကန်တပ်ဖွဲ့တွေပြန်လည်ယုံသိမ်းပြီးနောက်ပိုင်းစစ်တီနေရာလောက်ခြံထားမဲ့အကြောင်းသမရိုင်းပြည်တော်ကကြေညာလိုက်ပါတယ်။စီးရမှာငင်းချင်းထင်းထင်းမှုတပ်ဖွဲ့ဝင်အနေချင်းကိုအချိန်တိုင်းတာတစ်ခုထိခြံထားမဲ့အကြောင်းအင်ပြည်တော်ပြောဝင်ဆာရာဆန်ဒါစ်ကမနေ့ကပဲကြေညာရက်ထုတ်ပြန်ပြောဆိုလိုက်ပေမဲ့အသေးစိတ်ကိုတော့တုတ်ဖို့မပြောပါဘူး။သမရထရန်နှစ်ရှိချန်ပီပုတ်ကိုတူးဖြစ်တဲ့ရော်ဂျာစတုန်းကိုထူးဆုံဆိုင်စစ်ဆေးမှုကရာဇဝတ်မှုနဲ့တရားစွဲထားတဲ့အမှုနဲ့ပတ်သက်လို့လူစုရှင်ကြားထုတ်ဖော်မပြောဘူးမပြောဖို့အတွက်တရားရုံးကအမိန့်ထုတ်ပြန်လိုက်ပါတယ်။သူရဲ့မှုကိုကန်ထရယ်စစ်ဆေးနေတဲ့တရားစီရင်ရေးအမျိုးသမီးရဲ့ရုပ်ပုံပေးမှာတနက်ပြစ်မှတ်လို့ပုံနဲ့တွဲဖက်ပြီးလူမှုကွန်ရက်ပေါ်မှာတင်ခဲ့တဲ့အတွက်ဂျာသာဘင်းနေမှာပဲတရားရုံးကသူ့ကိုအမိန့်ထုတ်လိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံထဲမှာချမ်ပတ်ဝါရာဇွန်းနဲ့လူမျိုးများတိကျအောင်တက်ခဲ့ဖို့ကြံစည်သူဖြစ်ဆွဆွဲခံထားတဲ့အမေရိကန်ကန်ချေဆော့တပ်ဖွဲ့ဝင်တူကိုပြည်သူတရားသူကြီးကအမှတ်ခံပေးဖို့ညှင်းဆန်လိုက်ပါတယ်။ဒီလိုဘက်ကနောက်ထပ်အမှုတွေနဲ့တရားစွဲနိုင်မဲ့အချက်လက်တွေကိုတင်ပြနိုင်မဲ့သတင်းတစ်ပတ်အတွင်းခရစ်စတိုဖာပေါ်ဟတ်ဆန်ကိုအမှတ်ခံမပေးဘဲဆက်လက်ဖမ်းဆီးထားဖို့ပြည်သူတရားသူကြီးကမနေ့ကပဲဆုံးဖြတ်လိုက်တာပါ။မတိမငြိမ်းအခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်မှာဖွံ့ဖြိုးမှုတွေနဲ့ခွင်လန်းတွေဖန်တီးနိုင်မှုစီးပွားရေးအရာရင်းနှီးမြှုပ်နှံကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကစီးပွားရေးအလားအလာတွေကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အမြင့်ချေချေနဲ့ရှုမြင်ဖို့လိုအပ်ကြောင်းနဲ့ရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာဒီနေ့ပြောကြားတဲ့မင်္ဂလာမှာတော်အောင်ဆန်းစုကြည်ကပြောဆိုလိုက်တာပါ။နိုင်ငံတကာအတိုင်းအဝိုင်းရဲ့အာရုံစိုက်မှုတွေဟာရခိုင်ပြည်နယ်မြောက်ပိုင်းကတင်းမာမှုတွေကိုသာအာရုံစိုက်နေတယ်လို့လည်းပြောဆိုခဲ့ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လေးဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့လန်ရှွန်ခါလီဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရွှေလန်းချမ်းမြေ့ကြပါသည်ရှင်။
This program has come to you from the Voice of America, Washington. From